အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်။ထိုင်းအခြေစိုက် BNN ဝန်တော်သားတွေကစီစဉ်တင်ဆက်တာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေကြောင့်ဒေသခံတွေနေရဲစွန့်ခွာထွက်ပြေးနေကြရပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဌာနချုပ်မှာကျင်းပတဲ့ရှမ်းနှစ်တစ်ကူပွဲတော်မှာ UWSA ဝါပီသွေးစည်းညီညွတ်ရေးတပ်မတော်ကကိုယ်စားလှယ်တွေပထမဆုံးအကြိမ်တက်ရောက်ခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်အတွင်လမ်းခင်းဖို့ကမ္ဘာဘဏ်ကနေဒေါ်လာတန်း60ထုတ်ချိမဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းလိုက်တယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အဆက်တွေမှာဒီလစားမိုင်းကစပြီးရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြသလိုနေရစွန့်ခွာသူတွေလည်းရှိနေကြပါတယ်ဒီလ18ရက်နေ့ကဘူးသီးတောင်မြို့နယ်မိုင်တိုင်36နဟန်းကျေးရွာအနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်တပ်ဘက်ကရဟတ်ရင်နစည်းနဲ့ဘုံကျဲတိုက်ခိုက်တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပြီးနောက်ထပ်တိုက်ပွဲတွေဖြစ်ပွားလာရင်နေရစွန့်ခွာဖို့ပြင်ဆင်နေကြတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီလ20ရက်နေ့နဲ့21ရက်နေ့တွင်မှာလဲချင်းပြည်နယ်ပလက်ဝမြို့နယ်ကလက်ချောင်းမြွေလိပ်ဝနဲ့ပကာဝကျေးရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအစိုးရတပ်မတော်ဘက်ကလက်နက်ကြီးတွေနဲ့ဆက်တိုက်ပစ်ခတ်နေတဲ့အတွက်ကျေးရွာသား600ခန့်ဟာအေအေထိန်းချုပ်နေမိထဲမှာတိမ်းရှောင်နေကြတယ်လို့ရခိုင်တပ်မတော်သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်အလားတူပလက်ဝမြို့နယ်ကုန်းပြင်ကျေးရွာသား300ကျော်မှာလဲချင်းလက်ဝကျေးရွာအပအဝင်တခြားကျေးရွာတွေမှာဒုက္ခသည်တွေအဖြစ်ခေါ်လုံနေကြရပါတယ်
NCAP ရဖွဲ့တောင်ပိုင်းရှမ်းပြည်သမတော် RCSSSC ရဲ့ဌာနချုပ်လွယ်တိုင်းလျာမှာကျင်းပခဲ့တဲ့ရှမ်းနှစ်တကူပွဲတော်မှာ UWSA ဝပြည်သွေးစည်းညိုရီသမတော်ကကိုယ်စားလှယ်တွေပရမဆုံးချင်းတက်ရောက်ခဲ့ပါတယ်။နိုဝင်ဘာလ19ရက်နေ့မှာကြာရောက်တဲ့2132ခုရှမ်းနှစ်တကူပွဲတော်မှာ UWSA ကိုယ်စားလှယ်ဖွဲ့တပ်မဟာ98တပ်မဟာမှူးတားထန်နဲ့ပန်ခမ်းမြို့ဝရဲစခွက်ဒုတိယရဲမှူးကြီးစံကျုံသူဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တို့တက်ရောက်ခဲ့ကြပါတယ်။လွယ်တန်းလျံဌာနချုပ်ရှမ်းနေတကူပွဲတော်တက်ရောက်ခဲ့တဲ့ဝက်ကိုစလဲနဲ့ RCSSSC ခေါင်းဆောင်တွေဟာရှမ်းပြည်ရေးပြည်ထောင်စုရေး NCA နဲ့ငင်းချမ်းရေးမဟာမိတ်ရေးတွေဆွေးနွေးခဲ့ကြတယ်လို့လွယ်တန်းလျံရရှိသူကပြောပါတယ် UWSA နဲ့ RCSSSA တို့ဟာ2000နဲ့2010ခုနှစ်မှာတကြိမ်2005ခုနှစ်ကတကြိမ်တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တာကြောင့်အခုတွေ့ဆုံမှုဟာထူးခြားမှုတစ်ခုလည်းဖြစ်ပါတယ်
ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတဲ့အတွက်တနိုင်းဒေသခံပြည်သူတွေလက်တော်ထဲမသွားဖို့ရက်ွက်မှုတွေကနေလိုက်လံကြေညာထားတယ်လို့တနိုင်းဒေသခံတွေကပြောပါတယ်။တပ်မဟာနှစ်ဖက်မှာလေယာလုံနေတဲ့လူတွေကိုအသွားအလာမလုပ်ဖို့ပရင်မော်၊ရွှေမော်တွေကိုလည်းမသွားကြဖို့တတိပေးချက်တွေကိုတနိုင်းမြို့ထဲမှာရှိတဲ့ရက်ွက်တွေမှာလော့စပီကာတွေနဲ့ကြေညာတာတွေအိမ်တွေလိုက်လံပြောဆိုနေတာတွေရှိတယ်လို့တနိုင်းဒေသခံကိုမုံထော်ကပြောပါတယ်။တနိုင်းမြို့နယ်အတွင်းမှာရှိတဲ့ကောင်ရာကျေးရွာမှာအင်ဂဂါကျေးရွာဖက်သွားတဲ့မိုင်ဆက်ပို့စ်နဲ့အင်ဂဂါရွာကြားမှာမြမတ်တပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားနိုဝင်ဘာ16ရက်နေ့နဲ့19ရက်နေ့တွေမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာနေပြီးဒီနေ့ဒီချိန်ထိနှစ်ပတ်တက်တည်းရှိနေသေးတယ်လို့တနိုင်းဒေတာခန်တွေကပြောဆိုပါတယ်
။နိုဝင်ဘာလ24ရက်နေ့မှာကျင်းပပြုလုပ်မဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီစည်းဝေးမှာနိုင်ငံရေးဆွေးနွေးမှုမူပေါင်းတွေလုပ်ငန်းလမ်းညွှန်တွေကိုအတည်ပြုမှာဖြစ်ပြီးတတိယကျင်းပကျင်းပမဲ့23ရာစုပင်လုံညီလက်ခံကိုလာမဲ့2018ခုနှစ်ဖေဖော်ဝါရီလအတွင်းကျင်းပဖို့စီစဉ်သွားမယ်လို့ပို့မျိုးရလွတ်မြောက်ရေးဖွဲ့ PNL ဥက္ကဋ္ဌခွင့်မြင့်ဆုံးကပြောပါရယ်နိုဝင်ဘာလ24ရက်နေ့မှာကျင်းပမဲ့ UPDJC စည်းဝေးမှာပြန်ပြီးတော့မှအတည်ပြုတာတွေလုပ်ငန်းလမ်းညွှန်တွေမူပေါင်းတွေအတည်ပြုမှာဖြစ်ပြီးအပြည့်ရလက်မှတ်မရေးသေးရသေးတဲ့ဖွဲ့တွေပါဝင်နိုင်ရေးနဲ့NC လက်မှတ်ရေးသူစားတဲ့ဖွဲ့ရှစ်ဖွဲ့ထဲကအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမလုပ်ရသေးတဲ့ဖွဲ့တွေပြုလုပ်နိုင်ရေးပြင်ဆင်ချိန်ရဖို့အတွက်စင်ပြဆွေးနွေးသွားမှာဖြစ်တယ်လို့ခွန်မြင့်ဆုံးကပြောပါတယ်
မောအမျိုးရပညာရေးကော်မတီကနေ UCB ဆရာဆရာမတွေရဲ့စွမ်းရည်မြင့်တင်နိုင်ဖို့တင်ကြားရေးနှီးစနစ်အမြင့်တက်တွေရရှိဖို့နဲ့အနာဂတ်မွန်ပညာရေးရေရှည်ရည်တည်နိုင်ဖို့ရည်ရွယ်ပြီးမောအမျိုးသားပညာရေးကျောင်းဆရာများညီလာခံကိုရေးမြို့နယ်ရေးချောင်းဖျားဒေတာမွန်ပညာရေးစခန်းမှာနိုဝင်ဘာလ19ရက်နေ့ကကျင်းပခဲ့ပါတယ်။ဆရာဆရာမတွေနဲ့ပတ်သက်တဲ့စွမ်းရည်မြင့်တင်ခြင်းခေါင်းစဉ်တွေကိုလာရောက်ဟောပြောပေးဖို့ပညာရှင်တွေကိုလည်းဖိတ်ခေါ်တယ်လို့မောအမျိုးသားပညာရေးရဲ့လက်ရှိကြုံတွေ့နေရတဲ့စင်ခေါ်မှုတွေနဲ့လစာထောက်ပံ့ရေးကိစ္စရပ်တွေကိုလည်းကြဲကြဲပြန့်ပြန့်ဆွေးနွေးအဖြေရှာသွားမှာဖြစ်တယ်လို့ပညာရေးကော်မတီဝင်တဦးကပြောပါရတယ်။အဲဒီဆွေးနွေးပွဲကိုမွန်ပညာရေးလှူရှားဆောင်ရွက်နေတဲ့တန်ဃာတော်တွေ၊မွန်ပြည်သစ်ပါတီတာဝန်ရှိသူတွေ၊မွန်မျိုးရပညာရေးကော်မတီဝင်တွေ၊ဆရာဆရာမတွေနဲ့အထူးဖိတ်ကြားထားတဲ့ပညာရှင်တွေ၊ဧည့်သည်တော်တွေကိုယ်စားလှယ်စုစုပေါင်း300ခန့်တက်ရောက်ခဲ့ပါရတယ်။
ခုသတင်းလောရဲကိုဆက်လက်တင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းဒေသကြီးကလေးမျိုးကနေချင်းပြည်နယ်ဖလမ်ဟာခါမျိုးအထိဆက်သွယ်ထားတဲ့ကားလမ်းမကြီးကိုနိုင်လွန်ကတရားခင်းမှုအတွက်ကမ္ဘာပံကနေဒေါ်လာတန်း60ထုတ်ချပေးမဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းလိုက်တဲ့ဆိုတဲ့သတင်းတွေကမကြာသေးခင်ရက်ပိုင်းကပဲထွက်ပေါ်လာခဲ့ပါတယ်။ဒီအပေါ်မှာချင်းပြည်နယ်အစိုးရအနေနဲ့ဘယ်လိုဆက်လက်လှုံ့ဆော်သွားမှာပါလဲ။ဒီအခြေအနေကိုကိုစလိုက်ရောဘတ်ကနေစူးစီးထားပြီးတော့နိုင်ကုန်းအိမ်ကနေတင်ဆက်ပေးထားပါတယ်။
ဒီမှနဒီကဆက်သွဲတဲ့လမ်းမကြီးတစ်ခုဖြစ်တဲ့ကလေးဖလန်ဟာခါကာလမကြီးကိုနိုင်လွန်ကတရာခင်းဖို့ကာလန်းသာချဲ့ဆွင်တဲ့နေရာမှာသဘာဝပတ်ဝန်းကျင်နဲ့လူမှုဘဝသီခိုင်းနိဒာမှုရှိတယ်ဆိုပြီးကမ္ဘာပံကချင်းမြေဆုံချွေးမဲ့စီစဉ်ပြန်ရုပ်သိမ်းလိုက်တယ်လို့သတင်းတွေပေါ်ထွက်လာပေမဲ့ကမ္ဘာပံကလည်းချင်းမြေနယ်ဆိုရကိုတရားဝင်အကြောင်းကြားတာမျိုးမရှိသေးဘူးလို့ချင်းမြေနယ်လမ်းမဆွဲသရေးဝန်ကြီးဥရွှေထီယူကပြောပါတယ
်သူတို့ကသဘာဝဘေးကြောင့်ပျက်စီးတော့စားကိုအမေတို့ရောချေးရမစဘူးလားအမေတို့ဒီခါကျတော့အဲ့ဒီလူကနေပြီးတော့ခန်းချီဒါရက်ရှာရှိဖို့စာရေးတယ်ခန်းချီဒါရက်ရှာခန်းနေပြီးတော့ဆော်လိုယီပြချောင်းစီဝန်ကြီးကိုအမေတို့ဒီဘူးအဲ့လိုပြည်သူစားပါတယ်ဆိုတော့ရေးထားတယ်အတော့အခုကရုပ်သိမ်းတယ်မရုပ်သိမ်းမှုဆိုတာဘာလို့မှမရှိသေးပါဘူး
ကမ္ဘာပံနေနဲ့ပြည်ထောင်စုအစိုးရကိုဒေါ်လာတန်း100ထုတ်ချေးဖို့စီစဉ်ပြီးအဲ့ဒီငွေပမာဏထဲကဒေါ်လာတန်း60ကိုကလေးဖလန်ဟာခါနိုင်လွန်ကတ္တရာခင်းဖို့အသုံးပြုဖို့ပြည်ထောင်စုလှုပ်တော်ကနေအသိပြုခဲ့ကြတာပါ။ဒါပေမဲ့နိုင်လွန်ကတ္တရာခင်းဖို့ကာလန်းစိုးချက်မှုတွေပြုလုပ်ရမှာကျေးရွာ34ရွာကအင်ချီ84အိမ်ပိုင်ဆိုင်တဲ့ချမ်းမြေငါးကန်အပင်ဆိုင်ခင်းတွေဖျက်ဆီးခံရတဲ့အပြင်ကျေးရွာ20ကျော်ရဲ့ရေသွေယူတဲ့နေရာမှာဖျက်ဆီးခံခဲ့ရပြီးအဲ့ဒီတွက်ကြောင့်သဆုံးစရာနှစ်နာကြီးပေးအပ်မှုမရှိသလိုကာလန်ဖောက်လုံးမှုအပေါ်မှာစိတ်ဆိုင်မချမှုနဲ့လုံခြုံမှုအားနည်းမှုရှိနေတယ်လို့ကမ္ဘာပံရဲ့ Country Director ကပြည်တော်စုစောင့်လို့ရေးဝန်ကြီးဌာနမှာစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဝန်ကြီးဥရွှေစီယူကတော့ Country Director တင်ပြထားသလိုကာလန်းစိုးချက်မှုကြောင့်အပျက်စီးဖြစ်တာမဟုတ်ပဲ2015ခုနှစ်ချင်းမြင့်နယ်မှာသဘာဝဘေးဒဏ်ခံခဲ့ရတာကြောင့်ပျက်စီးသွားတဲ့ဟာတွေဖြစ်တယ်လို့ဆိုပါတယ
်အဓိကတော့သူတို့ပြောလို့ဆက်ကနားမလည်လို့ပါ2015ခုနှစ်သဘာဝဘေးအန္တရာယ်ကြောင့်ဖြစ်စီလို့ဆက်ခုလည်းပဲကျေးရွာချီကျေးရွာသားများကနေပြောရောကျေးရွာချီလို့ပြောရပါတယ
်ကမ္ဘာပံက Country Director ရဲ့ရေးသားတင်ပြချက်အတိုင်းကလေးဖလန်ဟာကာကာလန်စိုးချက်ဖောက်လို့ရမှာသဘာဝပတ်ဝန်းကျင်နဲ့လူမှုဘဝနှစ်နာဆုံးကျမှုအမှန်တကယ်ရှိမရှိချင်းမြင့်နယ်ဆိုရအနေနဲ့လိမ့်လက်ကွင်းစင်းမှုတွေပြုလုပ်နေပြီးယခုစီမံကိန်းဆက်လက်ကောင်းဆဲဖို့ဆောင်ရွက်နိုင်ဖို့ကမ္ဘာပံကိုပြန်လည်တင်ပြသွားမယ်လို့ချင်းမြင့်နယ်လှုပ်သောဥက္ကဋ္ဌပူးစုဘွဲကပြောပါတယ
်ဆက်ပြီးတော့ဖေဖော်ဝါရီလ1ရက်နေ့မှာကြာရောက်မဲ့82ကြိမ်မြောက်မို့အမျိုးသားနေဘို့အခမ်းအနားကိုကရင်ပြည်နယ်ဖအံမြို့နယ်ဇာသပြင်ကြေးရွာမှာကျင်းပသွားမှာဖြစ်ပြီးဒီနှစ်အတွက်မြေဆိုင်ပိုစတာပုံကိုဒေတာနဲ့ကိုက်ညီတဲ့ပုံရိပ်လက္ခဏာတွေနဲ့ကော်မတီကနေအတည်ပြုခဲ့ပြီးဖြစ်ပါတယ်။မွန်မျိုးသားနဲ့ဗဟုအခမ်းအနားကိုနိုင်ငံရေးပါတီတွေကနေဆွတ်ဖက်နေတဲ့အပေါ်ဒေတာခံတချို့ကဘဝင်မကျမှုတွေလည်းရှိနေပါတယ်။မိကလျာမုံကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ဒီနှစ်80ကြိမ်မြောက်မွန်မျိုးသားနေ့အတွက်မြေဆိုင်ပိုစတာပုံကိုဗဟိုချင်းမရေးကော်မတီကနေပြီးခဲ့တဲ့စနေနေ့နိုဝင်ဘာလ18ရက်နေ့မှာအတည်ပြုလိုက်ပါတယ်။မြေဆိုင်ပိုစတာဖြစ်မြောက်ဖို့အဆိုပြုခဲ့တဲ့မွန်သမိုင်းသူတေတီတူလည်းဖြစ်ဗဟိုချင်းမရေးဒုဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ရင်းစုံကအခုလိုရှင်းပြသွားပါတယ်
ဒီမွန်မျိုးသားနေ့ဘူ80ကြိမ်မြောက်ရေးမြေဆိုင်ပိုစတာဒီနံပါတ်၁ချက်ကဝါရီယူဆိုဝါရီယူညာဗုဒ္ဓမာတုံးချက်မမျိုးဘူးဒီကကတည်းကနေမှရှိတဲ့မျိုးလေအများကြီးပါတယ်ဆိုတော့ပြောပြချင်တာတစ်ချက်နောက်တစ်ချက်ကဒီကိစ္စမှာပညာကျွေးညာအန္တရာယ်ကြီးဆုံးကြတဲ့အချိန်မှာညံ့မခံနိုင်တဲ့ပတ်ဝန်းကျင်ဒေတာတွေဖြစ်ပြီးပြန်တောင်းလာကြတယ်ဆိုတာတစ်ချက်ပြီးရကမှာကော်ကုန်းဘူးလားဟုတ်ကုန်ရသူတွေကပေါ်ပေါက်ခဲ့တဲ့မွန်လေးရဲ့ရှိဟောင်းဟလာလူပညာတက်တဲ့ကူကြီးတစ်ခုဖြစ်တဲ့ကြောင့်ပေါ်ပြတာတကြောင်အဲဒီ၃ခုကိုကျွန်တော်ဒီတိုက်ကိုစာပေါ်မှာထည့်ထားတာဖြစ်ပါတယ် မြန်ဆိုင်ပို့စတာကိုဒီဇင်ဘာလ3ရက်နေ့မှာစိုက်ထူသွားမယ်လို့လဲခွန်ဆက်တဲ့ချိန်မြောက်မုံမျိုးသားနေဘဟုကျင်းပရေးဥက္ကဋ္ဌနိုင်ချစ်ဦးကအခုလိုပြောသွားပါတယ်။အဲ့တော့ဒီဇင်ဘာ3ရက်နေ့တနေ့မှာနော်အဲ့ဒီနေ့ကအားအဓိကငွေမျိုးနယ်ပေါ့အဲ့ဒီနေ့နဲ့ဒီမော်နီယာအစမှာပေါ့အဲ့ဒီကမလို့တဲ့အဲ့ဒီနေ့ထူလိုက်ရင်ထူကြီးနဲ့တက်ချင်တဲ့ဒီနေ့နဲ့လိုက်ပြီးစတဲ
ွှဲမယ်လို့နိုင်ချစ်ဦးကဆိုပါတယ်။မြေဆိုင်ပိုစတာတွေအချိန်မီပြီးစင်းမယ်ဆိုရင်တော့ပြီးခဲ့တဲ့ရင်းနှစ်တွေအတိုင်းရေးမြုပ်နယ်ကလည်းလက်ခံယူမှာဖြစ်တဲ့အကြောင်းနဲ့မွန်မျိုးသားနေဘူးကျင်းမရေးကိစ္စမှာနိုင်ငံရေးပါတီတွေဥဆောင်ပါဝင်နေတာနဲ့ပတ်သက်ပြီးရေးမြုပ်နယ်မွန်မျိုးသားနေကျင်းပရေးဦးစီးကော်မတီဖွဲ့ဝင်မင်းရင်မွန်ကအခုလိုသုံးသပ်သွားပါတယ်
ဒီရင်ပြောရင်ကျွန်တော်မြင်ရတော့ဒီမျိုးသားနေ့ကျင်းပရေးကိုနိုင်ငံရေးပါတီဝင်နေတဲ့လူတွေလုံးလုံးမလုံးပိုကောင်းမှထင်တာပါပါတီနိုင်ငံရေးသမားကတော့ပါတီလုံးလုံးပြီးရောဘာလို့မျိုးသားနေ့ကိစ္စအောင်မဝင်ရှုပ်တော့အခုနောက်ဆိုရေးမှလည်းကျွန်တော်တော်တော်သတိထားတဲ့ကိစ္စအောင်ဘလို့မှဖြစ်မခံနိုင်ဘူးအဲ့ပုံစံမျိုးလေ
မွန်မျိုးသားနေ့ဘို့ကျင်းပရေးကော်မတီမှာနိုင်ငံရေးပါတီဝင်အများစုဥဆောင်ပါဝင်နေတာဖြစ်ပြီးအခုလိုနိုင်ငံရေးပါတီဝင်တွေမျိုးသားနေ့တွေမှာနေရယူလာတဲ့အပေါ်မှာဝေဖန်မှုတွေလည်းရှိလာနေခဲ့ပါတယ
်။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အစပ်တွေမှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးတရက်ခန့်နေနေရစွန့်ခွာနေကြရပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဌာနချုပ်မှကျင်းပတဲ့ရှမ်းနှစ်သက်ကိုဘက်တော်မှာ UWSA ဝပြည်သွေးစီညီညွတ်ရေးတပ်မတော်ကကိုယ်စားလှယ်တွေပထမဆုံးအကြိမ်အဖြစ်တက်ရောက်ခဲ့ကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။